အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘရန်နဲ့ရွေးကောက်ခံသူသမ္မတကမလာဟဲရစ်တို့ကအစိုးရတင်မှာခန့်ထားမဲ့ထိပ်တန်းစည်းပွားရေးအရာရှိတွေကိုအင်္ဂါနေ့မှာမိတ်ဆက်ပေးဖို့ရှိပါတယ်။မစ္စတာဘိုင်ဒန်နဲ့မစ္စဟဲရစ်တို့ကသူတို့ရွေးချယ်ထားတဲ့စည်းပွားရေးအရာရှိတို့ရဲ့နာမည်စင်းကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။ဒီထဲမှာအမေရိကန်သမားရဲ့နှစ်ပေါင်း230နှစ်အတွင်းဘာသာရေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဗဟိုဘန်ဥက္ကဋ္ဌဟောင်းဂျန်နက်ယယ်လင်လဲပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးရဲ့စိန်ခေါ်ချက်တွေနဲ့ဒီအဖွဲ့ချက်ချင်းရင်ဆိုင်ကြရတော့မှာပါ။ဝါရှင်တန်အခြေစိုက်မူဝါဒရေးရအဖွဲ့ Center for American Progress ရဲ့လက်ရှိအကြီးအကဲနီဒါတန်နန်ကိုရောအစိုးရရဲ့စီမံခန့်ခွဲရေးနဲ့ဘာသာရေးရုံညွှန်ကြားရေးမှုအဖြစ်ရွေးချယ်ထားပါတယ်။တာကိုအထက်လွှတ်တော်ကအတည်ပြုရင်တော့တန်နန်ဟာဒီဌာနကိုဆောင်မဲ့လူဖြူမဟုတ်တဲ့ပထမဆုံးတောင်အားရှနယ်အမျိုးသမီးတစ်ဦးဖြစ်လာမှာပါ။ဂျန်နက်ယယ်လင်ရဲ့လက်ထောက်အဖြစ်ဒုတိယဘဏ္ဍာရေးဝန်ကြီးနေရာမှာရွေးချယ်ထားတဲ့စီးပွားရေးမူဝါဒဆိုင်ရာအရာရှိဝေါ်လီအဒေယာမိုကတော့ဘဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယအဆင့်မြင့်ဆုံးတာဝန်ကိုယူရမယ်ပထမဆုံးအာဖရိကန်အမေရိကန်ဖြစ်လာမှာပါ။အင်ဘီရိုစီးပွားရေးအကြံပေးကောင်စီအကြီးအကဲနေရာကိုတော့ပရင်စတန်တက္ကသိုလ်အများပြည်သူနဲ့နိုင်ငံတကာဆက်ဆံရေးဌာနမူလဖြစ်လောက်သားရေးရာစီးပွားရေးပညာရှင်လည်းဖြစ်တဲ့ဆီလီယာရော့စ်ကိုရွေးချယ်ထားပြီးတော့သူကတော့ဒီယာထူးကိုလက်ခံရယူမဲ့ပထမဆုံးလူမဲဖြစ်လာမဲ့အပြင်ဒီနေရာကိုထမ်းဆောင်တဲ့စတုတ်ထမြောက်အမျိုးသမီးဖြစ်လာမှာပါ။